ခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။အရာဘက်လူမှုအဖွဲ့အစည်း CSO တွေဟာတိုင်းပြည်ပြည်မှာအရေးကြီးတဲ့မန်တိုင်တစ်ခုအဖြစ်ပြောလို့ရတယ်လို့ Equality မြန်မာညီမျှချင်းမြန်မာလူ့အခွင့်အရေးဆိုင်ရာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်။အရာဘက်လူမှုအဖွဲ့အစည်းတွေဟာတိုင်းပြည်မှာလူမှုအပြောင်းအလဲဖြစ်အောင်လှုပ်ဆောင်နေကြတာဖြစ်တယ်လို့ပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းရဲ့ CEO ဒေါ်မြတ်သက်သစ္စာကပြောပါတယ်။မြန်မာအရာဘက်လူမှုအဖွဲ့အစည်းတွေရဲ့အခမ်းအနားနဲ့သူတို့ရင်ဆိုင်နေရတာတွေအစိုးရတည်တံနောက်9နှစ်ပေါ်မျောလင်းချက်စတာတွေနဲ့ပတ်သက်ပြီးအခုဆွေးနွေးခန်းမှာနားဆင်ကြပါမယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာဥရောပမျိုးမင်းနဲ့ဒေါ်မြတ်သက်သစ္စာဒီ UI ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်ဒုဗေကျေးဇူးတင်ပါတယ်ခင်ဗျာမင်္ဂလာပါ
မင်္ဂလာပါခင်ဗျာ
ဆိုတော့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာနဲ့ပတ်သက်ပြီးတော့ကျွန်တော်ပထမအဦးဆုံးကိုမျိုးမင်းရဲ့ဆွေးနွေးချက်ကိုကျွန်တော်အရင်ဆုံးသိပြရစေဒီမှာအဦးဆုံးအချက်ကပါလဲဆိုတော့ကျွန်တော်တို့ကဟလာရပ်ဖက်လူမှုအဖွဲ့အစည်းပေါ့ CS ဆိုလို့အင်္ဂလိပ်လူတော်အတူကောက်ခေါ်တယ်ရပ်ဖက်လူမှုအဖွဲ့အစည်းတွေအကြောင်းကျွန်တော်တို့ဘာကြောင့်ရည်ကြီးခွင့်နဲ့ပြောရသလဲရပ်ဖက်အဖွဲ့လူမှုအဖွဲ့အစည်းတွေဟလာလုပ်ပိုင်ခွင့်တားတာမတားတာဒါတွေဘာကြောင့်ကျွန်တော်တို့ပြောရသလဲရပ်ဖက်လူမှုအဖွဲ့အစည်းတွေကဘာအရေးပါလို့လဲဆိုတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံလိုဒီမိုကရေစီပြည်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံတစ်ခုအတွေ့ရပ်ဖက်လူမှုအဖွဲ့အစည်း CS ဆိုလို့ရဲ့အခမ်းအကဏ္ဍကဘယ်လောက်ထိရှိပါသလဲဘယ်လောက်အရေးပါပါသလဲကိုမျိုးမင်း
CSO လို့ခေါ်ပါတယ် Civil Society Organization အရက်ဖက်လူမှုဖွဲ့စည်းပေါ့နော်ကျွန်တော်ပြောဆိုလိုတဲ့ချက်ကတော့အဲ့ဒီဖွဲ့တွေကအမှန်တော့ကျွန်တော်ပြောမယ်ဆိုလို့ရှိရင်တိုင်းပြည်တွင်းမှာရှိတဲ့အစိုးရကိုပံ့ပိုးပေးသောအဖွဲ့များဖြစ်ပါတယ်ပံ့ပိုးပေးရဆိုတဲ့ဟာကတော့ဒီအစိုးရရဲ့လက်ပါစီတဘောမျိုးနဲ့ပံ့ပိုးတာမဟုတ်ပါဘူးအစိုးရရဲ့တာဝန်တွေဖြစ်တဲ့လူခွေးနဲ့ပတ်သက်ပြီးတော့လေးစားအောင်လူခွေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကာကွယ်စောင့်ရှောက်နိုင်အောင်လိုအပ်တဲ့အချက်တွေကိုအစိုးရကတင်ပြတာရှိမယ်ဒါတကအစိုးရနဲ့ပြည်သူတွေကြားထဲမှာတရားအဖြစ်လမ်းခင်းပြီးတော့ပြည်သူတွေရဲ့အတန်တွေယူဆချက်တွေကြုံတွေ့ရတဲ့အခက်အခဲတွေကိုအစိုးရစီလမ်းဖောက်ပေးတဲ့အရာမျိုးလည်းဖြစ်ပါတယ်။နောက်တစ်ခါမှာကျွန်တော်တို့ဒီတိုင်းပြည်မှာရှိလာတဲ့တချို့လူအခုလိုမျိုးကျွန်တော်တို့ကိုဗစ်လိုမျိုးပေါ့နော်အစိုးရလည်းကျွန်တော်တို့လှုပ်ဆောင်နေတဲ့နောက်ပြည်သူလူထုအားလုံးလည်းလှုပ်ဆောင်နေတဲ့နေရာမျိုးမှာပြည်သူလူထုကိုယ်တိုင်ကကျန်းမာရေးနဲ့ပတ်သက်ပြီးတော့အသိပညာတွေသိရှိဖို့လိုအပ်သောကျွန်တော်အရေးပေါ်ကူညီမှုတွေမှာပါဝင်ပြီးတော့ပြည်သူအားနဲ့ကျွန်တော်တို့ပါဝင်နိုင်မှုအတွက်လှုံ့ဆော်ပေးတဲ့အဖွဲ့တွေဖြစ်ပါတယ်။အဲ့တော့ပြောမယ်ဆိုလို့ရှင်တော့ကျွန်တော်တို့ကဒီအစိုးရကမတက်မှတ်ပေမဲ့တိုင်းပြည်ပြည်မှာအရေးကြီးတဲ့မန်တိုင်တစ်ခုလို့တော့ပြောလို့ရပါတယ်။အစိုးရနဲ့ပြည်သူကြားမှာလက်တွဲတာတွေဖြစ်လာဖို့ကိစ္စအစိုးရရဲ့လှုံ့ဆော်မှုတွေထိန်းကြီးရဲ့ကိစ္စတရားဝင်တော့မဟုတ်ဘူးပေါ့လေ။ကျွန်တော်တို့မှာ Constitution ရတော့တတ်မှတ်ထားတာမရှိပေမဲ့အစိုးရရဲ့ကိစ္စကိုထိန်းကြီးပြီးတာနောက်ကပြည်သူလူထုကအစိုးရဘက်မှာသိရှင်းတဲ့အချက်တွေနောက်ကအစိုးရနဲ့လက်တွဲနိုင်တဲ့လုပ်ငန်းတွေကိုလုံးစော်ပြီးတဲ့အခက်အခဲများဖြစ်တဲ့အတွက်အရက်ဖက်လူမှုအဖွဲ့အစည်းမရှိလို့ရှိရင်အစိုးရအနေနဲ့ငါမြင့်ငါဆိုင်စကားရောက်ရောက်တော့ငါလေငါထုတ်ပကိုးရောက်ရောက်ဆိုပြီးတော့ဖြစ်သွားနိုင်တယ်အဲ့လိုမျိုးမဖြစ်ဖို့အတွက်ကျွန်တော်တို့ကလှုပ်ဆောင်ပေးတဲ့အရာမျိုးဖြစ်ပါတယ်တစ်ချိန်တည်းမှာပဲကျွန်တော်တို့အရက်ဖက်လူမှုအဖွဲ့အစည်းရဲ့အားကိုယူခြင်းအဖြစ်အစိုးရကဒေါ်ဆန်းစုကြည်ပြောသလိုပို့သလိုပေါ့ပြည်သူသားတွေအဓိကနောက်ပြည်သူသားတွေအားကိုရဆိုတဲ့အချက်ကိုကျွန်တော်တို့ကတနည်းလမ်းနဲ့ဝိုင်းဝန်းဖြည့်ဆည်းပေးနိုင်တယ်ဒါတွေကိုကျွန်တော်တို့လှုပ်ဆောင်ပေးနိုင်တဲ့အတွက်အရက်ဖက်လူမှုဝေစီကမြန်မာနိုင်ငံမှာမဟုတ်ပါဘူးနိုင်ငံတိုင်းနိုင်ငံတိုင်းမှာအရေးကြီးလာပါပြီခင်ဗျာ
ဟုတ်ကဲ့ခင်ဗျာဆိုတော့ကိုအောင်မျိုးမင်းပြောသွားတာနဲ့ပတ်သက်ပြီးတော့မမြတ်သက်သစ္စာအနေနဲ့ဗာများထပ်ဖြည့်ပြီးတော့ကျွန်ွေးကြပါလဲပြောကြပါလဲ
အော်ဆရာပြောသွားတာပြည်စုံပါတယ်ဒါပေမဲ့ခုနောက်ပိုင်းမှာပေါ့နော်ကျွန်တော်ထပ်ဖြည့်ချင်တာလေးတခုကပို့ပြီးထင်ရှားလာတဲ့ကိစ္စရက်တခုကဒီအရက်ဖက်ပေါ့နော်ဒီလူမှုအဖွဲ့အစည်းတွေကဒီနိုင်ငံမှာရှိတဲ့အတွေးခေါ်တွေပေါ့နော်ယူဆချက်တွေလုံထုံးလုံနီးတွေပေါ့နော်ကျွန်တော်တို့ရဲ့ကာချာတွေပေါ့နော်ဒါတွေကိုပြောင်းလဲသွားအောင်ပေါ့နော် social change တရက်ဖြစ်သွားအောင်သူဒီပေါ့နော်ဥဆောင်နေတယ်ပေါ့နော်လို့ကျွန်တော်ကမြင်နေပေါ့နော်ဘာကြောင့်ဟိုသူကဥဆောင်နေဆိုတော့ဘယ်လိုပုံစံမျိုးဥဆောင်တာလဲပေါ့နော်သူကအမှန်တော့ဒီပြည်သူတွေကနေပြီးတော့ပြည်သူတွေကနေပြီးတော့ဒီလိုရွေးကောက်ပွဲစနစ်တွေနဲ့ပေါ့နော်ရွေးကောက်ထားတဲ့ပုံစံမျိုးလည်းမဟုတ်ဘူးဒါပေမဲ့ဒီပြည်သူတွေမှာရှိနေတဲ့ဒီပြဿနာတွေရေးကိစ္စတွေကိုသူတို့ကဟိုကြည်နေနိုင်တဲ့လူတွေထဲမှာပေါ့နော်မပါဘူးတခုခုရှိရင်သူတို့ဒီရှေ့တန်းကထွက်ပြီးတော့ပြောတယ်သူတို့က voice out လုပ်တယ်ပေါ့နော်အဓိကသူတို့ရဲ့အား voice ပဲပေါ့နော်သူတို့ရဲ့အတန်ပေါ့သူတို့ရဲ့အတန်ပဲအဲ့တော့အတန်ထွက်တဲ့အခါမှာဒီအတန်ကနေပြီးတော့ဘာတွေဖြစ်လာလဲလို့ပြောရင်လူတွေရဲ့ဒီအတွေးခေါ်တွေအဲပြုမှုတွေဒါတွေကိုပေါ့နော်ဒါလွှမ်းမိုးမှုတွေရှိလာတယ်เนาะအဲပြီးတော့ ဒီရပ်ဖက်လူမှုအဖွဲ့အစည်းတွေနဲ့လည်းခုနောက်ပိုင်းမှာပေါ့နော်နိုင်ငံတကာအဖွဲ့အစည်းတွေเนาะတခြားနိုင်ငံတကာရဲ့အခြားသောအရပ်ဖက်လူဖွဲ့စည်းတွေနဲ့ပူးပေါင်းတဲ့အခါမှာအများကြီးဒီတင်ယူရတာတွေပေါ့နော်ရှိလာတယ်အဲ့တော့ဒီကနေပြီးတော့သူတို့တွေဒီပေါ့နော်မြင်လာတဲ့အမြင်တွေအသည့်တွေကိုခြေခံပြီးတော့အတန်ထွက်တဲ့အခါမှာလူသားဆန်မှုတွေပေါ့နော်လူခွင့်ရေးတွေဒီဥစ္စာတွေကဒီကျွန်တော်တို့တွေနိုင်ငံနဲ့ကိုပို့ပြီးတဲ့အခါကျတော့ဟိုပြန်ရောက်တာပေါ့နော
်ဟုတ်ကဲ့
အဲ့တော့ဒီအခြေအနေကနေပြီးတော့ပြည်သူတွေရဲ့ဒီကျွန်တော်တို့ရဲ့အပြုအမူတွေကိုပြောင်းလဲစေတာပေါ့ဥပမာဆိုအရင်တော့ကျွန်တော်တို့တွေအမျိုးသမီးအခွင့်အရေးတွေနောက်လိန်တူလိန်ခွဲပေါ့နော်စသဖြင့်ပေါ့နော်ဒီသူတွေရဲ့အခွင့်အရေးတွေပေါ့နော်အဲအဲ့ဒါမျိုးတွေဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံမှာဒါမပြောကြဘူးမဆိုကြဘူးကျွန်တော်တို့ပြောကြဆိုကြတဲ့ဇက်ကြောင်းနေထဲမှာဒါတွေမပါဘူးပေါ့နော
်
အဲ့အခုအဲ့ဒါတွေအများကြီးကြဲကြဲပြက်ပြက်ပါလာပြီပြည်သူတွေအနေနဲ့ဒါအများကြီးသိလာပြီလက်ခံလာပြီပေါ့န
ော်ဒါမြတ်တဲ့သက်ဒီထောက်သွားတဲ့ချက်ကအမှန်ကဟိုရေးပါတဲ့ချက်လို့ကျွန်တော်ထင်ပါတယ်တစ်ချိန်လုံးကမြန်မာလူလူကြားထဲမှာအင်္ဂလိပ်လိုကျွန်တော်တို့လည်းတဘူးပေါ့တဘူး issue ဆိုတာကပြောဆိုပုံမှန်လေးလေးပြောဆိုလေးမရှိတဲ့ကိစ္စရပ်တွေကနောက်ပိုင်းမှာဒီရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ကန္တာအသီးသီးပေါ်မူတည်ပြီးတော့လှုပ်ရှားလာကြပြောဆိုလာကြရင်ねဒီအကြောင်းအရာတွေပြောလာကြတယ်ဆိုတာဒါကျွန်တော်ကောင်းကောင်းသဘောတူပါတယ်ကျွန်တော်နောက်မေးခွန်းကိုဆက်သွားလိုက်ပါမယ်ဆိုတော့ဒီမိုကရေစီပြုပြင်ပြောင်းလဲစလုပ်လာတယ်ပေါ့မျိုးမင်းဦးသိန်းစိန်အစိုးရလက်ထက်စတယ်ပေါ့နော်ပြီးတဲ့အခါကျတော့အခု NLD ပထမ5နှစ်သက်တမ်းပြီးသွားပြီဒုတိယ5နှစ်သက်တမ်းလာတော့မယ်ဆိုတော့ဒီနေရာမှာကျွန်တော်စဉ်းစားမိတာကသမရဦးသိန်းစိန်အစိုးရလက်ထက်နဲ့ပြီးခဲ့တဲ့ NLD အစိုးရသက်တမ်း5နှစ်နဲ့အဲ့ဒီနှစ်ခုကိုနှိုင်းယှဉ်မယ်ဆိုရင်ဘယ်ကာလကရပ်ဖက်လူမှုဖွဲ့စည်းတွေအတွက်လုံပိုင်ခွင့်ဘောင်းကျေခဲ့တယ်လေကောင်းကောင်းလုံနိုင်ခဲ့တယ်လို့ပြောလို့ရပါတယ်လေကောမျိုးမင်
းဟုတ်ကဲ့အစိုးရနှစ်ခုနှိုင်းရှင်မယ်ဆိုရင်တော့ကျွန်တော်တို့အရင်တော့ကတော့ဒီတပါတီစနစ်ကြီးရဲ့နောက်စစ်အာဏာရှင်နောက်ခံရှိခဲ့တဲ့အရင်အစိုးရလက်ထက်မှာတော့ကျွန်တော်တို့ဟိုဆက်ဆံရေးအပိုင်းမှာတော့တကယ်လူခွေးကိစ္စလုပ်ခဲ့သူတွေအထူးသဖြင့်ပေါ့နော်ရပ်ဖက်လူမှုဖွဲ့စည်းရတာမှာလူခွေးကိစ္စလှုပ်ဆောင်တဲ့သူတွေအတွက်အန္တရာယ်အများကြီးရှိခဲ့ပါတယ်အဲ့ဒီရလက်ကပါလဲဆိုတော့နိုင်ငံရေးအကျဉ်းသားတွေများခဲ့တာပေါ့ဒါပေမဲ့ဦးသိန်းစိန်တက်လာတဲ့နောက်ပိုင်းမှာကတော့သူကဒီပါပြန်လာတဲ့ရပ်ဖက်လူမှုဖွဲ့စည်းလုပ်မဲ့သူတွေကိုပြန်လို့လက်ခံတယ်။အချိန်ထဲမှာလည်းပြည်တွင်းမှာနည်းနည်းလေးကျွန်တော်တို့ဟိုပြောမယ်ဆိုလို့ရှိရင်အသင်းအဖွဲ့များအမှတ်ပုတ်တင်ဆိုင်ရာဥပဒေဒါမျိုးလေးတွေပေါ်ပေါက်ခဲ့တယ်။ဒါလေးကတစ်ပိုင်းပေါ့။ဒါပေမဲ့နောက်ပိုင်းမှာကျွန်တော်တို့ဒီ NLD အစိုးရတက်လာတဲ့အချိန်မှာကျတော့ဒီလူမျိုးအစိုးရဌာနတွေမှာပါဝင်တဲ့သူတွေကပို့ပြီးတော့ရပ်ဖက်လူမှုဖွဲ့စည်းပေါ်မှာအတိအမှတ်ပြုမှုတော့ရှိလာပါတယ်။ဒီရပ်ဖက်လူမှုဖွဲ့စည်းခန္ဓာတွေနောက်တော့လွှတ်တော်ရင်းသွားတဲ့အရာတွေဒါဆက်ဆက်ချင်းနှစ်ပိုင်းအတွင်းမှာတော်တော်တိုးတက်လာတယ်လို့ပြောလို့ရတယ်။ဒါပေမဲ့ကျွန်တော်တို့ကနောက်ပိုင်းမှာကြာလို့ရှိရင်တော့ကျွန်တော်တို့နည်းနည်းတော့ခက်ခဲရှိလာတယ်။ဘာလို့ NLD အစိုးရရဲ့ဒီပထမဦးဆုံးကျွန်တော်တို့ဦးစားပေးလှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေမှာအရက်ဖက်လူမှုအဖွဲ့အစည်းနဲ့ပတ်သက်ပြီးတော့လှုပ်ဆောင်မယ်ဆိုရင်အကြောင်းအရာကဏ္ဍမပါဝင်ခဲ့။မပါဝင်ရတဲ့အတွက်ကြောင့်မို့လို့ဒီအရေးကအစိုးရလှုပ်ဆောင်မဲ့ policy တရားအနေနဲ့သတ်မှတ်ခြင်းမရှိဘူး။အဲ့တော့ဘယ်လိုမျိုးဖြစ်သွားလဲဆိုလို့ရှိရင်တော့ဒီကိုရီးယားအရက်ဖက်လူမှုအဖွဲ့အစည်းကိုလက်ခံနေနားလေတဲ့အရက်ဖက်လူမှုအဖွဲ့အစည်းbackground เนี่ยตက်ตွားတဲ့လူတွေကတော့ကျွန်တော်တို့ပြဿနာမရှိဘူးဗျဘာလို့လဲဆိုတော့နှုတ်ရတိထားပြီးသားဒါပေမဲ့တချို့ကြတော့အရက်ဘက်လူမှုဖွဲ့စည်းကိုအစိုးရတေချာဘူဝါဒနဲ့ချမှတ်ပြီးတော့လှုပ်ဆောင်တာအစီအစဉ်ကြအတိမတ်ပြုတာမရှိတဲ့အတွက်တူလို့တူလို့ဆိုတော့တန်တရားအကျိုးတွေတော့ရှိလာတယ်အဲ့တော့ကျွန်တော်တို့ကဘူဝါဒနဲ့လက်ခံတာမဟုတ်ဘဲနဲ့လူပုဂ္ဂိုလ်ရအတိမတ်ပြုတာလက်ခံတာဒါမျိုးတော့ကျွန်တော်ရှိခဲ့ပါတယ်အဲ့တော့တပြေးညီအရက်ဘက်လူမှုဖွဲ့စည်းရဲ့အင်အားကိုအတိမတ်ပြုတာမဟုတ်ဘဲနဲ့အစဉ်ပြေတဲ့ခါမှာအစဉ်ပြေတယ်အစဉ်မပြေတဲ့ခါမှာအစဉ်မပြေဘူ
းအစဉ်ပြေတဲ့ကိစ္စရပ်တွေ
အစင်ပြေရရှိတယ
်အစင်ပြေတဲ့ကိစ္စရပ်တွေရှိတယ်အ
ောက်ခြေစင်းလေကျွန်တော်တို့မှာအစင်မပြေလေပေါ့ဘာတူပုံမှာမပြောတော့ဒေတာဆိုင်ရာဝန်ကြီးချုပ်ကမူတည်တယ်တချို့ဒေတာတွေကတော့ကျွန်တော်တို့အရင်အစင်ပြေတယ
်
ရာသီဥကောင်းတယ်တချို့နေရာမျိုးမှာမိုးတက်လေတိုင်းနဲ့တနအီမိုင်80လောက်တိုက်ခိုက်တဲ့အခြေအနေမျိုးတွေလည်းဖြစ်သွားတာအဲ့ဒီဟာကကျွန်တော်တို့ policy မဟုတ်လို့လူပုံမှာမူတည်တဲ့ကိစ္စဖြစ်သွားတယ်အဲ့ဒါတခုကကျွန်တော်ပြတ်နာ
ပါအဒီညီမူဝါဒမရှိ
ဘူးဟုတ်ကဲ့ခင်ဗျာ။နောက်အသင်းဖွဲ့မှတ်ပုံတင်ကိစ္စပေါ့နော်။ဒါကတော့အောင်မြင်မှုတစ်ခုလို့ပြောနိုင်တယ်။အသင်းဖွဲ့မှတ်ပုံတင်ဒါပေမဲ့လက်တွေ့မှာအဲ့ဒါကိုကျင့်သုံးတဲ့ခါကျတော့ဘေးတည်ငြိမ်မစင်းစားကြတော့ဘူး။တချို့နေရာမှာမှတ်ပုံတင်ထားမှတွေ့မယ်ဆိုရင်ဟာဥပမာပြည်တော်စုလွတ်တော်မှာသွားတွေ့မယ်ဆိုတော့မှအသင်းဖွဲ့မှာမှတ်ပုံတင်ထားမှတွေ့လို့ရတဲ့အခြေအနေမျိုးကကျွန်တော်တို့ကတစ်ဖက်ကတော့လှုပ်ရှားမှုခွင့်ပြုတယ်။ဒါပေမဲ့လာတွေ့ရင်မှတ်ပုံတင်ရမယ်ဆိုတဲ့ပုံစံကနှီးစားတစ်ဖက်ရေမုတ်တစ်ဖက်လို့အဲ့လိုပုံစံဖြစ်ဖြစ်သွားတဲ့စိန်ခေါ်မှုတော့ကျွန်တော်တော်တော်ကြုံရပါတယ်
ကျွန်တော်ကဘာခံစားမိတယ်လဲဆိုတော့ကွန်မြူနီကူပြောသွားတဲ့ထက်မှာလက်ရှိအစိုးရလက်ထက်မှာတာဝန်ရှိတဲ့လူအနေနဲ့နည်းနည်းလေးတတိထားပြီးတော့ရပ်ဖက်အဖွဲ့အစည်းနဲ့ဆက်ဆံတဲ့ပုံရှိတယ်လို့ကျွန်တော်အဲ့လိုခံစားရပါတယ်ဆိုတော့မန်းမြတ်သက်သစ္စာရဲ့အတွေ့အကြုံကရောဘယ်လိုရှိပါလဲဒီအစိုးရတက်တန်းတစ်ခုအတွက်မှာလုပ်ပိုင်ခွင့်ပေါင်းဘယ်လောက်အထိကောင်းခဲ့ပါသလဲ
ဩဆရာကျွန်တော်ကလေအဲ့လိုနှိုင်းရှင်ပြီးတော့ကိုမန်းတော့ဝ မပြောချင်ဘူးပေါ့နော်။ဘာကြောင့်လဲလို့ပြောရင်ကျွန်တော် absolute တန်ဖိုးကျွန်တော်ပို့ပြီးတော့တန်ဖိုးထားတာပေါ့။အဲဘာကြောင့်လဲလို့ပြောရင်နောက်ဒီဟောက်ထရှင်းရမယ်ဆိုရင်တော့ကျွန်တော်တို့ကဒီ NLD အစိုးရကဒီမိုကရေစီနဲ့လူ့အခွင့်အရေးကိုခြေခံပြီးတော့ဒီနိုင်ငံအတွက်တိုက်ပွဲဝင်ပြီးတက်ခဲ့တဲ့အစိုးရဖြစ်တယ်ပေါ့နော်။အဲ့တော့ဒီအစိုးရကိုဒီလူ့အခွင့်အရေးချိုးဖောက်ခဲ့တဲ့စစ်အာဏာရှင်အစိုးရနဲ့ကျွန်တော်ကဘလို့မှကျွန်တော်မနှိုင်းရှင်ခြင်းဘူးတအားမျောလင်းချက်ထားတယ်ဒါပေမဲ့ဟိုမျောလင်းတယ်လို့တော့လုံးဝဖြစ်မလာဘူးပေါ့နော်အဲ့ဒီမှာဆရာ
ဆိုတော့မျောလင်းချက်ဆိုလို့ကိုကိုတိုင်းကဒီမျောလင်းချက်ရေးခြင်းအရန်ကြီးမြင့်ထားတာမျိုးမဖြစ်နိုင်ဘူးလားညက်တက်စာ
ကျွန်တော်ကတော့မဖြစ်နိုင်ဘူးလို့တော့ထင်တယ်ပေါ့နော်ဒီကျွန်တော်တို့ဒီဖြစ်ရမယ့်ဥစ္စာပေါ့နော်အခြေခံကိစ္စရက်ကလေးတွေအခြေခံစံတန်ဘိုးလေးတွေအဲ့ဒီဟာမျိုးမှာပါပါယိုယွင်းတယ်လို့ကျွန်တော်ကယူဆတာပေါ့နော်အဲ့တော့ဥပမာဆိုလို့ရှိလို့ရှင်ဆရာအောင်မျိုးမြတ်ပြောတယ်တချို့ကိစ္စရက်တွေဆိုအစဉ်ပြေတယ်တချို့လူတွေဆိုအစဉ်ပြေတယ်ပေါ့နော်အဲ့ဒီမှာကျွန်တော်တို့ဒီသူတေသနာအားဖြင့်တွေးရှိချက်အရာဆိုလို့ရှိရှင်တော့အဲဥပမာလူခွင့်ရေးနယ်ပေါ့နော်ဒီငြိမ်းချမ်းရေးကိစ္စပေါ့နော်အဲ့တော့ငြိမ်းချမ်းရေးကိစ္စလို့ပြောရင်ဒီ Federal Democracy အရေးပေါ့နော်ဗန်းတူရေးနော်ကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့အရေးကိစ္စတွေဆောင်ရွက်တဲ့ဒီရက်ဖက်လူဖွဲ့စည်းတွေပေါ့နော်အဲ့ဒီကြားလို့ရှိလို့ရှင်တော့ဆောင်ရွက်တဲ့ဥစ္စာပို့ပြီးကျင့်ကြတဲ့ဥစ္စာမျိုးပေါ့နော်။နောက်ဒီအရေးယူခံရတာပေါ့နော်။ဒီဆက်သွယ်ရေးဥပဒေတွေငိမ့်စုစီဥပဒေတွေဒါတွေနဲ့စစ်ဆန့်ကျင်တဲ့သူတွေနော်ဒီငင်းငယ်လှုပ်ရှားသူတွေဒါတွေကိုကျွန်တော်တို့တွေအရေးယူခံရတဲ့ဥစ္စာတွေအများကြီးပေါ့နော်။ဒီ NLD လက်ထက်မှာအများကြီးဖြစ်လာတာတွေရှိတယ်ပေါ့နော်။ဥပမာထားပါတော့နော် hate speech တို့ဘာလို့ပေါ့နော်။အဲဘယ်ပြောတယ်ဆိုလို့ရှိလို့ရှင်နော်ဒါလွတ်လပ်စွာနော်ထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဥစ္စာအရာပေါ့နော်ကျွန်တော်တို့ကနားလေတယ်နော်အရေးယူလို့ရတယ်ဒါပေမဲ့ဥပမာဆိုလို့ရှင်နော်ဆရာတော်ဥဝီရီသူပေါ့နော်ကနေပြီးတော့ပြောတဲ့လူမျိုးရေးဘာသာရေးကိစ္စရက်တွေအဲ့ဒါမျိုးဆိုလို့ရှင်တော့လူမျိုးရေးဘာသာရေးဟိုဖိနှိပ်ပြီးတော့ပေါ့နော်တစ်ဖက်ဥစ္စာကိုချိုးနှိမ်ပြီးတဲ့အခါကျတော့ပြုတ်လောက်တာနဲ့အရေးယူခြင်းမရှိဘဲနဲ့ဒါဒေါက်ဆန်းစုကြည်ကိုပေါ့နော်ပုတ်ခတ်တယ်ထိခိုက်တယ်အဲ့ဒါမျိုးနဲ့ကြမှာအရေးယူတဲ့ဥစ္စာမျိုးပေါ့နော်ကျွန်တော်တို့ကမဖြစ်လို့အစကတည်းကသူဒီဒါလူမျိုးရေးဘာသာရေးပေါ့နော်တခြားလူတွေကိုထိခိုက်တယ်ဒါနဲ့ဒါနိုင်ငံတော်ဒီပေါ့နော်ဒါလူခွင့်ရေးအရာဒါအရေးယူရမယ်ကျွန်တော်တို့ကဒီလို
ဆိုတော့အတခုနကတော့ကိုယ်မင်းပြောတော့တာကိုမညတ်တက်စာပြောတဲ့ပုံမှာကျွန်တော်ကိုယ်မင်းပြောတဲ့အချက်ကိုပြန်သတိရတယ်တပြေးညီမူဝါဒပေါ့နော်အကြောင်းအရာတွေနဲ့ပတ်သက်တဲ့တပြေးညီမူဝါဒကအဖွဲ့အစည်းအသီးသီးနဲ့ပတ်သက်တဲ့တပြေးညီမူဝါဒမရှိတာလို့ဒီနေရာမှာကျွန်တော်လည်းအဲ့လိုနားလည်မိတယ်ကျွန်တော်ကြားထဲမှာပေါ်လာတဲ့မိကွန်းကကိုယ်မင်းမျိုးကျွန်တော်မေးလိုက်ခြင်းနဲ့ဆိုတော့ NLD အစိုးရတည်းဟလာတတလုံးကစပြီးတော့ထူထောင်ကလေးကဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတဲ့ခေါင်းစဉ်ကိုကင်ပြီးတော့ကြိုးကြော်တန်းကိုကင်ပြီးတော့ဟလာလှုပ်လာခဲ့တဲ့ပါတီအဲ့ဒီကပါတီကနေပြီးတော့အာဏာရလာတာပေါ့ဆိုတော့ဒီမိုကရေစီနဲ့လူ့အခွင့်အရေးဆိုတဲ့ကြိုးကြော်တန်းကိုကင်ပြီးတော့အာဏာရလာတဲ့အစိုးရတည်းကဘာကြောင့်ရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းသဘောထားမရှိကြလဲဘာကြောင့်ပြောရရင်ပုံဝင်မကြတာမျိုးတွေဘာကြောင့်ဖြစ်ရလဲကိုမင်းမဘလို့နားလဲလဲ
ဟို NLD ရဲ့အရက်ဖက်လူမှုဖွဲ့စည်းပုံမှာထားတဲ့သဘောထားကတခါလေတွေ့ရခဲ့တယ်ဗျဟိုသူတို့အနေနဲ့အရင်တော့ကကိုဘကလူခွေကိစ္စကိုတွန်းလှန်တော့ကတော့အရက်ဖက်လူမှုဖွဲ့စည်းပုံစံဒီမိုကရေစီလူခွေတက်ကြွလှုပ်ရှားသူပုံစံနဲ့လှုပ်ဆောင်နေဒါပေမဲ့တကယ်အစိုးရတာဝန်ယူတဲ့ခါမှာတော့တချို့သောလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုဒါကသူတို့အနေနဲ့တိတ်ပြီးတော့လက်မခံကြညတော့ဆိုလိုတဲ့ချက်ကတော့ဒါကတော့ငါတို့ကိုပို့ပြီးတော့အကျဉ်းချက်ဖြစ်အောင်လှုပ်ဆောင်တဲ့ကိစ္စအချိန်နှမှာတစ်ဖက်ကလည်းပါရှိနေတယ်ဆိုတော့အဲ့လိုမျိုးပုံစံကိုအသုံးပြုပြီးတော့အမျိုးသားရေးလူမှုရေးနိုင်ငံရေးဖိအားတွေပေးပြီးတော့တိုင်းပြည်မတည်မငြိမ်ဖြစ်အောင်လည်းလှုပ်ဆောင်တာရှိတာဟုတ်ဒါပေမဲ့အဲ့လိုမျိုးလှုပ်ကြံဖန်တီးပြီးတော့ပြည်ပကောက်ဖန်တီးတဲ့လူနဲ့အမှန်တကယ်လူခွင့်ရေးကိစ္စကိုလှုပ်ဆောင်တဲ့ပြည်သူတွေရဲ့အကျိုးတွေကိုလှုပ်ဆောင်နေတဲ့အရက်ပဲလူမှုဖွဲ့စည်းရေးကြားထဲမှာသူတို့ကအမြင်မရှင်းတော့အဲ့တော့အကုန်လုံးကိုလွှမ်းပြီးတော့မြင်ကြတယ်တခုပြောပြီဆိုရင်ပြဿနာရှာပြီတခုပြောလိုက်တာနဲ့ငါတို့ကိုဂျင်းနေချက်တဲ့ဖြစ်အောင်လှုပ်ပြီးဆိုတဲ့အစွဲဖြစ်လာအဲ့တော့ချစ်လို့ပြောတာလားမုန်းလို့ပြောတာလားမခွဲတတ်တော့တစ်ခုလုံးကိုအကုန်လုံးကအတူတူပဲဆိုရဲပုံစံဖြစ်သွားတဲ့ဟာမျိုးကျွန်တော်တို့အဲ့ဒါကြောင့်ပထမဆုံးလို့ဆိုလို့ရတယ်နောက်တစ်ခုကတော့ဒီခါလေးကျပါတီတွင်းမှာလည်းဒီခါလေးကျလို့ရှိရင်ဒီအရက်ပဲလူမှုဖွဲ့စည်းရဲ့ပြောရင်သတိထားဖို့လိုအပ်တယ်ပါလေဆိုရဲအထက်ကတာဝန်ရှိတဲ့သူတွေပြောကြားချက်ကအောက်ခြေကလည်းအရန်ကြောက်တယ်အဲ့တော့တခုများဖြစ်လိုက်လို့ရှိရင်ငါတို့အတွက်များအန္တရာယ်ဖြစ်သွားမလားဒါပေါ်ပါတီပေါ်လစီမဟုတ်တည်တိုင်အောင်ပါတီပေါ်လစီလိုများကျင့်သုံးနေလားအချက်ဆိုတဲ့အချက်ကြောင့်တချို့လူတွေကကျွန်တော်တို့ကြောက်နေရတဲ့ပုံစံမျိုးကျွန်တော်တို့ကြောက်တာလည်းရှိတယ်လို့ပါတီရဲ့စီကံကိုလည်းကြောက်လို့ပူပေါင်းဆောင်ရတဲ့နေရာမှာအားနေတဲ့အချက်တွေတော့ကျွန်တော်သတိထားမိပါတယ်
ဟုတ်ဆိုတော့ကျွန်တော်ဟိုးရင်တုန်းကလည်းပဲကျွန်တော်တို့လည်းပြောမှုပါတယ်နော်ကျွန်တော်ဒီနေရာမှာထပ်ပြောချင်တာကဘာလဲဆိုတော့ဟလာဒီဒီမိုကရေစီနီးကျဟလာရွေးကောက်တင်မြှောက်ပွဲနဲ့တက်လာတဲ့ အနာရအစိုးရ NLD ပဲဖြစ်ဖြစ်တခြားပါတီပဲဖြစ်ဖြစ်ဒါဒီလိုအခြေအနေမျိုးဆိုတာကမြန်မာနိုင်ငံသားအများစုကတောင်းတခဲ့ကြတဲ့အခြေအနေနော်လူလာခဲ့ကြတဲ့အခြေအနေဆိုတော့အဲ့ဒီလိုနီးနဲ့တက်လာတဲ့အစိုးရကိုလက်ရှိရလာရပ်ဖက်လူမှုအဖွဲ့အစည်းတွေပဲဖြစ်ဖြစ်သတင်းမီဒီယာတွေပဲဖြစ်ဖြစ်မအောင်မမြင်မဖြစ်စေခြင်းမကြရှုံးစေခြင်းဒီအစိုးရကိုအောင်မြင်စေခြင်းနဲ့ဒီထက်ပို့ပြီးတော့အောင်မြင်စေဒါတိတ်ပေကြတယ်ရပ်ဖက်လူမှုအဖွဲ့အစည်းတွေဒီအစိုးရကိုအရင်အောင်မြင်စေခြင်းနဲ့သတင်းမီဒီယာကဒီအစိုးရဒီလိုအစိုးရတစင်းတစင်းတစင်းစင်းအောင်မြင်သွားမှတိုင်းပြည်ရှေ့ကိုတဖြည်းဖြည်းတိုးတက်သွားမှာလို့ကျွန်တော်တို့အားလုံးကလက်ခံထားကြတာဟုတ်ဆိုတော့အခုကအဲ့လိုမဟုတ်ဖဲနဲ့ငါတခုခုပြောလိုက်တာနဲ့ငါတို့ကိုချပြီလားဆိုတဲ့အမြင်ကအဲ့လိုအမြင်မျိုးကိုမမြတ်တစ္ဆာလို့ဘယ်လိုမျိုးရင်ဆိုင်ခဲ့ကြတာလဲဘယ်လိုကြော်လွားခဲ့ကြတာလဲ
ဆရာဒီလိုပေါ့နော်ခုရက်ထိကျွန်တော်တို့ရင်ဆိုင်နိုင်သေးတယ်လို့တော့ပေါ့နော်အောင်မြင်စွာရင်ဆိုင်နိုင်သေးတယ်လို့တော့မယူဆဘူးပေါ့နော်အဲ့တော့ဒီ NLD ရဲ့ဒီအယူဆထဲမှာじゃဘယ်လိုရှိလဲလို့ပြောရင်ရပ်ဖက်လူဖွဲ့စည်းတွေကဘယ်လောက်ထိပြည်သူကိုကိုစားပြုတယ်လဲပေါ့နော်ဆိုတော့အမြင်အများတည်းရှိတယ်အဲ့တော့ဒါကမန်တော့မေးခွန်းထုတ်စရာမလိုဘူးပေါ့နော်ကျွန်တော်မြင်တာရပ်ဖက်ပြည်သူဖွဲ့စည်းတွေဒါပြည်သူတွေကပြည်သူပဲပေါ့နော်ပြည်သူကိုကိုစားပြုတဲ့သူမဟုတ်ဘူးပြည်သူတွေကပြည်သူပဲသူတို့ကဒီထပြီးတော့ပေါ့နော်ဒီလူလူဖွဲ့စည်းတွေတဲ့အဲကပြည်သူတွေရင်ဆိုင်နေရတဲ့ကိစ္စရက်ကိုမနေနိုင်နဲ့လို့မကြည့်နိုင်နဲ့ဥစ္စာဒီပြဿနာကိုမြင်လို့ထပြီးတော့အတန်ပေးတဲ့လူတွေပေါ့နော်ဒါရင်ဆိုင်တဲ့သူတွေပေါ့ပြည်သူပဲသူကတခြားပြည်သူဘယ်လောက်စားပြုတယ်လဲဆိုတော့
မေးခွန်းကိုမရှိဘူးကွာ
မရှိဘူးဟုတ်တယ်အဲ့ဒါကျွန်တော်ပြောပြချင်တာပေါ့နော်အဲ့တော့ဒါပေမဲ့သူတို့ရဲ့ဒီ mentality ကပေါ့နော်အခုရတိကျွန်တော်တို့ overcome မဖြစ်သေးဘူးကျွန်တော်တို့ရဲ့ညပေါ့နော်အမြင်နဲ့ဒီဟောပေါ့ energy အစိုးရထဲမှာရှိတဲ့သူတွေရဲ့အမြင်ဒီနိုင်ငံရဲ့ပြဿနာတွေပေါ်မှာမြင်နဲ့အမြင်ကကွာဟနေတာပေါ့နော်အဲ့တော့ဒီရပ်ဖက်လူပြည်သူအဖွဲ့အစည်းတွေပေါ့နော်တနည်းအားဖြင့်လဲပို့ပြီးတော့ဒီ progressive ဖြစ်တဲ့အဖွဲ့တွေလို့ပဲကျွန်တော်ပြောချင်တာပေါ့နော်သူတို့တွေကဒီနိုင်ငံဒီလွတ်လပ်မှုတရားမျှတမှုဒန်းတူမှုပေါ့နော်အဲ့ဒီစံတန်ဘိုးတွေနဲ့ပေါ့နော်စီးနောင်ပြီးတော့အချင်းချင်းစီးနောင်ပြီးတော့တကယ်ရက်တီပြီးတော့လှုပ်ရှားမှသာလျင်အားလုံးအတွက်ပြည်ဝတဲ့ပေါ့နော်ဒီမိုကရေစီရမယ်အားလုံးခံစားရတဲ့ဒီမိုကရေစီရမယ်လို့မြင်တယ်နောက်တစ်ခုအရေးကြီးဆုံးတစ်ခုကလည်းဒီနိုင်ငံကဒီတပါတီတဲ့ပေါ့နော်အားလုံးကနေပြီးတော့နော်ပြည်သူအများစုကရွေးကောက်လိုက်ပြီးတဲ့အခါကျတော့တပါတီတဲ့ဒီလိုအခုလိုပေါ့နော် landslide ပေါ့နော်ဒီနော်အနိုင်ရတယ်အဲအဲ့ဒီလိုအနိုင်ရတိုင်းဒီနိုင်ငံဒီပေါ့နော်တပါတီတွေကအုပ်ချုပ်ပြီးတော့ဟိုတရားမျှတမှုပေးစွမ်းတဲ့အခြေအနေမဟုတ်ဘူးပေါ့နော်အဲ့တော့အဲ့ဒီဥစ္စာကိုကျွန်တော်တို့ကမြင်တယ်အဲဒီနိုင်ငံကဒီကိုပိုင်ပြဋ္ဌာန်းခွင့်ဟိုအခြေခံနဲ့ဒန်းတူမှုအခြေခံနဲ့နော် Federal Democracy တည်ထောင်မှသာလျှင်တရားမျှတမှုကိုပေးစွမ်းနိုင်ပြီးတော့အဲ့ဒီကတစ်စစ်ငြိမ်းချမ်းမှုကိုရမှာ
။
ဒါပေမဲ့ကျွန်တော်တို့သုံးသပ်တာအရဆိုလို့ရှိရင်ငါဒီအကုန်လုံးအများစုနိုင်ထားတယ်။ငါမှအုပ်ချုပ်ပိုင်ခွင့်ရှိတယ်။ငါအုပ်ချုပ်မယ်ဆိုတဲ့ဒီစန္ဒပေါ့နော်။ပြင်းပြတယ်။အဲ့ဒီအတိုင်းလဲဆောင်ရွက်ခဲ့တယ်။အဲ့ဒါ၄ကိုဒီရပ်ဖက်လူဖွဲ့စည်းကသဘောမကျဘူး။အဲ့ဒါကိုဝေဖန်တယ်ဒီပေါ်မှာ तू อ่ะသူ့ပေါ်ကိုပေါ့နော်မကောင်းမြင်နေမကောင်းကြံနေသူ့ကြရှုံးစီတယ်လို့ဟိုတွက်တယ်ကျွန်တော်တို့ကအဲ့လိုမဟုတ်ဘူ
းအဲ့ဒီမှာအဲ့ဒီမှာအဟလေးတွေဖြစ်လာတာပေါ့လေနော်
ဆိုတော့
မျိုးမေးအခုလာအခုဒီပြီးခဲ့တဲ့ခါလာဆိုဟုတ်ကဲ့ပြော
โอเคဟိုတခုကပေါ့ခုနကျွန်တော်တို့ကဒီအစိုးရလက်ထက်နဲ့ကျွန်တော်တို့ဒီအရက်ပဲလူမှုဖွဲ့စည်းကြမှာဆွေးနွေးနေလေကျွန်တော်ဒီ NLD အစိုးရမှာဟိုအရင်ဆုံးကပုံစံနဲ့ပြောင်းတာပါလေဆိုတော့နိုင်ငံတကာဆက်ဆံရေးပြ
ဟုတ်ကဲ့
နိုင်ငံတကာရဲ့ဖိအားကအရန်ကြီးတယ
်ဟုတ်ကဲ့
ဒီပြင်ကျွန်တော် Ranger issue တို့ ICC တို့ ICJ တို့ဆိုတော့အစိုးရကနိုင်ငံတကာကိုအရင်တော့လောက်ပလဲပဏံမသိတော့မသိတဲ့အခါမှာငါတို့ကိုနိုင်ငံတကာမှာခုံရုံးတင်တဲ့အထိလုပ်တယ်ကုလသမဂ္ဂလည်းလက်မခံဘူးဆိုတော့ကုလသမဂ္ဂအထူးစုံစမ်းစစ်ဆေးအရာရှိလို့ပါလို့ဆိုရင်လုံးဝလက်မခံတော့တာနောက်တစ်ခါခုနကပြောဟိုကျွန်တော်လွတ်လပ်စွာစုံစမ်းစစ်ဆေးခွင့် IMM တို့ FFN တို့ဒါတွေလည်းသူတို့ဂိမဆိုင်အဲ့ဒီခါမှာကျွန်တော်ဗာမြင်လာကျွန်တော်တို့ကတခါကြရင်လူခွေအကြောင်းပြောရင်ကိုယ်နိုင်ငံ standard နဲ့မပြောရဘူး။ဘယ်ကနေပြောမလဲနိုင်ငံတကာ standard ရဲ့ကျွန်တော်တို့ကိုင်ဆွဲပြီးတော့ပြောရမယ်။နိုင်ငံတော်ကဘာဆိုရလဲဘာဆိုရမယ်ဆိုတော့တခါကြရင်ကျွန်တော်တို့ပြောတဲ့အချက်ကနိုင်ငံတကာလို့ပြောလို့ရှိရင်အရက်ပဲလူမှုဖွဲ့စည်းရာနိုင်ငံတကာ international ပေါင်းပြီးတော့သူတို့ကိုတိုက်ခိုက်နေပါတယ်ဆိုတဲ့အစွဲပေါ့။အမင်းတို့ကတော့တခြားနိုင်ငံအထောက်ပံ့ယူထားတယ်။အထူးဖြင့်ကခုခေတ်စားနဲ့ဒေါ်လာစားပေါ့။ဒေါ်လာတွေစားပြီးတော့တိုင်းပြည်ကိုဟိုတိုက်ခိုက်နေကြတယ်မင်းတို့ကနိုင်ငံတကာနဲ့အဆက်အသွယ်ရှိတယ်ငါတို့ကိုမစားနာဘူးဆိုတဲ့အတန်းအဲ့လိုအမြင်တွေကလည်းနည်းနည်းပြောင်းလာတဲ့ဟာလေးတွေရှိတယ်အဲ့ဒီပုံမှာကျွန်တော်ပို့ပြီးတော့ခုနပြောတဲ့ဟာတွေပို့ပြီးတော့နိုင်ငံတကာဟာပို့ကြီးသွားတာပေါ့ဗျာ
ဟုတ်တယ်ဟုတ်တယ် ဟုတ်တယ်ဆိုတော့အခုလက်ရှိပြီးခဲ့တဲ့အတွေ့အကြုံတွေကြုံခဲ့ရပြီအခုနောက်ထပ်တက်တန်းကားနှစ်လာတော့မယ်ဆိုတော့မတ်မြတ်သက်သစ္စာတို့အနေနဲ့ကိုကိုတိုင်းဥဆောင်နေတဲ့အဖွဲ့အစည်းအတွက်ဒီရပ်ဘက်လူမှုအဖွဲ့အစည်းရဲ့ကဏ္ဍတစ်ခုလုံးအတွက်လာမယ့်ငါးနှစ်တက်တန်းမှာဘယ်လိုများမတ်မြတ်သက်သစ္စာမျှော်လင့်ပါလဲဘယ်လိုများဖြစ်စေချင်ပါလဲအဲ
ဆရာဒီကျွန်တော်တို့ပေါ့နော်2018ပေါ့နော်လောက်ကနေစပြီးတော့ဒီကျွန်တော်ကဟိုအမှန်တော့သူတည်ဒီတယောက်အနေနဲ့သုံးသက်တာပေါ့ဒီရက်ဖက်လူဖွဲ့စည်းတွေနဲ့လည်းထိတွေ့ရတဲ့အချိန်မှာဒီရက်ဖက်လူဖွဲ့စည်းတွေပေါ့နော်အခုစစောလူခွင်ရေးနဲ့ဒီငင်းချမ်းရေးပေါ့နော်ဒီအဲ့ဒါလှုပ်ရှားတဲ့ရက်ဖက်လူဖွဲ့စည်းတွေနဲ့ဒီလမ်းပေါ်မှာထွက်တဲ့ပေါ့နော်ဒီ advocacy ပေါ့နော် campaign မျိုးတွေကိုသူတို့ရှောင်ရှားလာပြီးတော့ကျွန်တော်တို့တွေပါလုံးကြလဲလို့ပြောရင်ဟိုအချင်းချင်းတွေ့ဆုံကြရတယ်စကားပိုပြောကြရတယ်ချိတ်ဆက်ကြရတယ်ပြီးတော့ reflection လုပ်တာပေါ့နော်ပြန်လဲစဉ်းကျင်သုံးသပ်တဲ့ဥစ္စာတွေလုပ်တယ်အဲ့ဒီခါမှာကျွန်တော်တို့ဘာတွေမြင်ကြလဲလို့ပြောရင်အဲဘာကြောင့်မလို့ဒီလိုမျိုးပေါ့နော်ဒီမိုကရေစီအစိုးရပဲပေါ့နော်ဒီလိုလူခွင့်ရေးကိုဝေဖန်တဲ့နော်ဒီငင်းချမ်းရေးကိုပြောနော်ပြောတဲ့သူတွေအပေါ်မှာဒီအမြင်မကြည်တာလဲဖိနှိပ်တာလဲပေါ့နော်အဲ့ဒီဟာတွေကိုသုံးသပ်ကြည့်လိုက်တဲ့အခါမှာကျွန်တော်တို့တွေကဒီနိုင်ငံမှာရှိတဲ့ပြဿနာတွေပေါ်ကိုအချင်းချင်းဆွဆွရှုမြင်သုံးသပ်ပုံချင်းနားလည်ပုံချင်းနေမတူဘူးပြီးရင်နောက်တစ်ခုစံတန်ဘိုးတွေကျွန်တော်တို့ချင်းချင်းအဲစီးနောင်ပေးမဲ့စံတန်ဘိုးတွေမရှိကြဘူးပေါ့နော်လူစံတန်ဘိုးကလည်းရိုးရိုးရှင်းရှင်းလေးပဲလွတ်လပ်မှုတရားမျှတမှုပေါ့နော်ဒန်းတူမှုပေါ့နော်ဒါပေမဲ့ဒီတန်ဘိုးတွေကလူတစုအတွက်ပဲမဟုတ်ဘူးလူအလုံးအတွက်ပေါ့နော်ဥပမာဟိုဒီနိုင်ငံမှာပေါ့နော်အခွင့်အရေးချိုးဖောက်ဆိုးပေါ့နော်တိတိတသားတအားခံစားရတဲ့ဥစ္စာဆိုရင် Ranger တွေပါတယ်သူတို့ကအပါအဝင်ပေါ့နော်အကုန်လုံးနော်ဒီ inclusive democracy ပေါ့နော်အဲ့ဒီလိုအဲကျွန်တော်တို့တွေကဒီတံပိုးတွေနဲ့စီးနောင်မှရမယ်လို့ပို့ပြီးမြင်လာတယ်အဲ့တော့ဒါကအခုလက်ရှိရက်ဖက်ဖွဲ့စည်းတွေမြင်လာတဲ့အခြေအနေပေါ့အဲ့တော့ဒါဆိုစစ်ဆက်သွားမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာလုပ်ရမလဲလို့ပြောရင်ဒီနိုင်ငံမှာရှိတဲ့အရင်းခံအရင်းအမြစ်ပြဿနာပေါ့နော်အဲ့ဒီအရာတွေကဘာတွေလဲဆိုတာနဲ့ပတ်သက်တဲ့ကျွန်တော်တို့ရဲ့ knowledge တွေအဲ့ဒီအသိတွေအဲ့ဒါတွေကိုကျွန်တော်တို့တွေဒီဟိုမှန်ကန်အောင်ပေါ့နော်ပြေဝအောင်ပေါ့နော်အဲကျွန်တော်တို့တွေဒီဖြည့်ဆွမ်းရမယ်ပေါ့နော်အချင်းချင်းလည်းမျှဝေရမယ်အာပြီးလို့ရှင်နောက်တစ်ခုကဒီစံတန်ဘိုးတွေဘယ်လောက်ထိအရေးကြီးလဲပေါ့နော်နော်အဲ့ဒီဒီကျွန်တော်တို့မှရှိတယ်ပေါ့နော်စုံလင်ကွဲပြားတဲ့လူအဖွဲ့အစည်းတွေအတွက်ကိုစီးနောင်မဲ့နော်ဒီစံတန်ဘိုးတွေမရှိသေးဘူးပေါ့နော်အဲ့တော့အဲ့ဒီစံတန်ဘိုးတွေထွန်းကားအောင်အဲ့ဒီစံတန်ဘိုးတွေပေါ်မှာညီညွတ်ကြလျက်ပေါ့နော်အာနာအမျိုးမျိုးသောအာနာရှင်များမတရားမှုများကိုတိုက်ဖြတ်နိုင်အောင်ဆောင်ရွက်ရမယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကလည်း proactive ပေါ့နော် proactive engagement လို့ကျွန်တော်ကတော့သုံးကျင်တယ်ရက်ဖက်ဖွဲ့စည်းတွေကဒါကျွန်တော်တို့ယုံကြည်ချက်ဖြစ်တယ်ဒါကျွန်တော်တို့ရက်ခံမှုဖြစ်တယ်ကျွန်တော်တို့တွေဒီ democracy အစိုးရကိုအောင်မြင်စေခြင်းနဲ့ဒီစံတန်မိုးတွေကိုတွားပြီးအောင်မြင်စေခြင်းတာဖြစ်တယ်ဆိုတာကိုသိအောင်ပြောပြီးတော့ကျွန်တော်တို့တွေဒီတက်ပို့ပြီးengage လောက်ရမယ်လို့မြင်ပါတယ်ဆရာ
ဟုတ်ကဲ့ခင်ဗျတော်တော်ပြည့်စုံပါတယ်ဆိုတော့ကော်မျိုးမင်းလာမယ့်9နှစ်အတွဲကော်မျိုးမင်းဘာတွေများမျှော်လင့်ထားသလဲဘာတွေများဖြစ်စေချင်သလဲအစိုးရဘက်ကရောအရက်ဖက်အဖွဲ့အစည်းတွေကိုပို့ပြီးတော့ချစ်စိတ်လေးများဝင်လာဖို့တွေးထားသလားကော်မျိုးမင
်းဟုတ်ကဲ့အဲ့တော့ကျွန်တော်တို့ကတော့မျှော်လင့်ရတာဗျာမျှော်လင့်ခြင်းနဲ့အသက်ရှင်ရတဲ့လူသားဆိုတော့မျှော်လင့်ချက်ပေါ့နောက်တစ်ခါကျွန်တော်တို့ဒီရွေးကောက်ပွဲမဝင်ခင်မှာပါတီတွေရဲ့ရွေးကောက်ပွဲချင်းသဘောထားညင်ညာချက်တွေရှိပါတယ်အဲ့ကျညာချက်တွေမှာပြောမယ်ဆိုတော့ကျညာချက်ထဲမှာတော့အကုန်လုံးကကွန့်နေတာပါပဲလူခွေဖက်ဒရယ်နော်ဒီမိုကရေစီအဲ့တော့အမျိုးဒီအမျိုးသမီးကိစ္စတိုင်းရင်းသားဟိုမတန်ဆွမ်းနောက်ဆုံးကျွန်တော်တို့တိတ်ပြီးတော့ပြောလို့မရှိတဲ့ LGBT issue တွေတောင်ပါလာကြတယ်အဲ့တော့ဒီဟာတွေကိုအကောင့်ထည့်ဖို့မတော့ကောင်းတာပေါ့ဒါပေမဲ့ကျွန်တော်တို့က policy ရင်မကောက် practice ဖြစ်ဖို့အတွက်ကတော့ကျွန်တော်တို့စောင့်ကြည့်ရမယ့်ကာလပဲ policy ကတော့အမြင်နဲ့ကောင်းနေတာပဲ practice ရှိဖို့လိုအပ်တယ်အဲ့တော့ပထမအဦးဆုံးကတော့CSO ဆိုရဲ့အဖွဲ့တွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုခွင့်ပြုမယ်ဆိုလို့ရှိရင်လောလောဆယ်အဲ့ဒီကြောင့်မလို့လွတ်လပ်စွာထုတ်ဖော်ပြောဆိုလို့ online မှာရေးသားလို့ဒီစစ်ပွဲရတန့်ရေးကိုကျွန်တော်တို့ဆန္ဒပြလို့ဖမ်းဆီးထားတဲ့လူတွေကိုချွေးချက်မရှိအမြန်ဆုံးပြန်လွှတ်ပေးခြင်းကပထမဆုံး CSO ရဲ့ဂုံပြုမှုလည်းရရှိပါလိမ့်မယ် CSO တွေမှာနားလည်ဆိုရဲ့အချက်ပေါ့နော်နောက်တစ်ခုကတော့ကျွန်တော်တို့ကိုယ့်ရဲ့အာဏာကိုယ့်ရဲ့လုံဆောင်မှုကိုထိခိုက်မှာဆိုလို့ညီအောင်လှုပ်ရှားမှုတွေကိုကြောက်လို့နော်နောက်ကိုယ့်ရဲ့လက်မဲကြီးကြောက်လို့ပြထမ်းထားတဲ့ဥပဒေတွေကိုဖိနှိပ်နိုင်တဲ့ဥပဒေကိုကျွန်တော်တို့အမှန်တကယ်အဲ့လိုမျိုးလှုပ်ဆောင်တဲ့ဟာတွေကိုထိဟိုတားဆီးနိုင်တဲ့ဟာမျိုးလုပ်ပါ CSO အားလုံးရဲ့လှုပ်ဆောင်မှုကိုကန့်တတ်တဲ့ဥပဒေမျိုးဖြစ်အောင်ပြန်လည်သုံးသပ်စေချင်ပါတယ်နောက်ထပ်တစ်ခုကတော့ကျွန်တော်တို့သူတို့ပြောထားတဲ့အမျိုးသမီးရေးပဲလှုပ်တိုင်းရင်းသားရေးပဲလှုပ်ဘာရေးပဲလှုပ်လူတို့ကိုအခြေခံပါတယ်လူတို့ကိုအခြေခံတဲ့အတွက်လူတို့ရဲ့ အတန်ကိုဖော်ထုတ်နိုင်တဲ့စပီကာများဖြစ်တဲ့ CSO များလူတို့ရဲ့နဲ့အစိုးရအကြမ်းမှာလမ်းကူးနိုင်တဲ့တရားများဖြစ်တဲ့ CSO များကိုကျွန်တော်တို့အမြဲတမ်းလက်ကမ်းကြိုဆိုပြီးတော့လှုပ်ဆောင်ပေးပါ CSO လို့ပြောလိုက်တာနဲ့ရန်သူလို့မြင်တော့အမြင်ငါတို့အနည်းပေးမဲ့လူမျိုးလို့မြင်တဲ့အမြင်မျိုးတွေကိုဖျောက်ဖို့အတွက်ကျွန်တော်တို့နောက်ထပ်၅နှစ်မှာဆက်လက်ပြီးတော့မျှော်လင့်နေပါတယ်ဖြစ်လာဖို့လည်းကျွန်တော်တို့ဆက်လက်ပြီးတော့ကြိုးစားသွားမှာပါဒါမှသာ CSO စစ်မှာဖြစ်ပါတယ်ဗျ
ဟုတ်ကဲ့ပါခင်ဗျာပြည်ပြဆုံဆုံပါဝင်ဆွေးနွေးပေးတဲ့ဥရောမျိုးမင်းဒေါ်မြတ်သက်တစ္ဆာနှုတ်လုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျွန်တော်တို့ကလည်း
တင်ပါတယ
်ညီမချင်းမြန်မာလူခွင့်ရေးဆိုင်ရာအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဥရောမျိုးမင်းပညာအလင်းပွင့်မြန်မာသုတေသနဖောင်ဒေးရှင်းရဲ့ CEO ဒေါ်မြတ်သက်တစ္ဆာတို့ဆွေးနွေးသွားကြတာပါ COVID-19 အရေးပေါ်အခြေအနေကြောင့်ပြည်ဝေးအစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထိုးလင့်နေတာဖြစ်ပြီးအခုလိုဆွေးနွေးခန်းတွေဆက်သွယ်မေးမြန်းခန်းတွေကိုအင်ကာညတိုင်းရဲ့လိုင်းအစီအစဉ်တွေမှာအစားထိုးထိုးလင့်နေတာဖြစ်ပါတယ်UAC စီစဉ်တွေကိုအပိနာဆင်ကြည့်ရှုကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။မင်္ဂလာအခါသမျှပါ။ဒီပြာဝေးကွာပြီးကျမ်းမာပျော်ရွှင်ကြပါစေ။ကျွန်တော်ကြော်ကြော်သိမ့်ပါခင်ဗျာ။